စစ်ကောင်စီနဲ့တိုက်ခိုက်နေတဲ့တိုင်းဒါလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့တန်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL အပြစ်ခက်ရစဲရေးဆွေးနွေးဖို့အသိရှိကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်စစ်တမ်းတဲ့ပြည်သူတွေကိုငှက်ညာတဲ့အနေနဲ့ရောတရုတ်နိုင်ငံရဲ့ဂျောင်းဝင်ဆိတ်ဆက်မှုကိုလေးစားတဲ့အနေနဲ့ပါငြိမ်းချမ်းအတွက်ဆွေးနွေးမှာဖြစ်တယ်လို့လည်း TNL ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ငြိမ်းချမ်းဆွေးနွေးဖို့တရုတ်နိုင်ငံကဖိအားပေးနေတဲ့သတင်းတွေထွက်ပေါ်နေချိန်မှာထုတ်ပြန်လိုက်တဲ့ TNL ရဲ့ကြေညာချက်နဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုငြိမ်းချမ်းကတင်ဆက်ထားပါတယ်ခင်ဗျ
စစ်ကောင်စီနဲ့ DNL တာချန်ကိုမျိုးနဲ့အတွင်းတိုက်ပွဲတွေပြင်းထန်နေသလိုစစ်ကောင်စီကနောင်ချိုမြို့ကိုလေကြောင်းကနေနေစဉ်ဆိုသလိုဘုံကျဲနေတာကြောင့် DNL ဘက်ကငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ကြေညာချက်ထုတ်ပြန်လာတာပါဒီထုတ်ပြန်ချက်မှာစစ်ဘေးတန်ခံစားနေရတဲ့ပြည်သူတွေကိုငှဲ့ညာထောက်ထားတာနဲ့နေဆက်တည်ငြိမ်ရေးနဲ့တိုက်ပွဲရပ်ဆဲရေးအတွက်ဂျာဝင်ဆောင်ရွက်ပေးနေတဲ့တရုတ်အစိုးရရဲ့ဂျိုးပန်းမှုကိုလေးစားအသိအမှတ်ပြုတာကြောင့်စီးပရိပခတွေအဆုံးသက်ရေးဆွေးနွေးဖို့အသင့်ရှိတယ်လို့ဖော်ပြထားပါတယ်ဆက်လက်ပြီး DNL ကတန်အန်းလူမျိုးတွေအဖိနှိတ်ခံဘဝကလွတ်မြောက်ရေးပြည်နယ်ရရှိရေးအတွက်လက်နက်ကင်တိုက်ပွဲဝင်ပြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုတိုင်းဒေသမြန်မာပြည်သူများနဲ့အတူဂျိုးပန်းသွားမယ်လို့လည်းဖော်ပြထားပါတယ်ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးမေးမြန်းဖို့ DNL ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီလ6ရက်နေ့ကတရုတ်နိုင်ငံဝန်ကြီးချုပ်နဲ့တွေ့ဆုံစဉ်မှာတော့MNDAA, TNLA, AA အဖွဲ့၃ဖွဲ့အနေနဲ့ငြိမ်းချမ်းရေးကိုလိုလားကြောင်းရှင်းလင်းပြတ်သားတဲ့လှုပ်ဆောင်ချက်တွေပြသလာမှသာငြိမ်းချမ်းရေးဆွေးနွေးမှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။စစ်ကောင်စီတပ်နဲ့ TNLA အကြားနောင်ချိုမြို့နယ်တောင်ခမ်းရွာဘက်မှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီကနေစဉ်ရက်ဆက်ဆိုသလိုဘုံကျဲနေတာကြောင့်နိုဝင်ဘာလအတွင်းနောင်ချိုမြို့နယ်မှာအရသာ18ဦးသေဆုံးပြီး32ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်။ဒီအပိုင်းအတွင်းမှာတော့စစ်ကောင်စီက TNL ထိန်းချုပ်ထားတဲ့မူဆယ်ဘက်ကနေနန်းခမ်းမြို့ဘက်ကိုကုန်ပစ္စည်းတည်ယူတာတွေပိတ်လိုက်ပါတယ်။ဒီလိုပိတ်လိုက်တာကြောင့်စားတောက်ကုန်ဈေးနှုန်းတွေမြင့်တက်လာနေကြောင်းနန်းခမ်းဒေသခံတို့ဦးက VOE ကိုပြောပါတယ်
။ကုန်ပစ္စည်းတွေဘာတစ်ခုမှမတင်냐။အဲစားတောက်ကုန်တွေရောအဆုံးပဲဟိုအားတိရှိူးတော့မှယူနွာရအောင်သမီးတို့ကသူတို့ရှူလဲရောင်းတယ်ရေပန့်တယ်လဲရောင်းတယ်ဆိုတော့အဲ့ဒါရေပန့်လည်းမရတော့တရှူလည်းမရတော့ခရမ်းချင်းတီးတော်မဟိုကပိတ်ပါပကောင်းခွဲကျက်ဦးကသူဆယ်လုံးကိုပကောင်း6,000နဲ့ဝယ်စားရ
နန်းခမ်းမျိုးဘက်ကိုတရုတ်နိုင်ငံဘက်ကလည်းဖြတ်တန်းသွားလာခွင့်ပိတ်ပင်ထားတာကြောင့်နန်းခမ်းကကုန်ပစ္စည်းတွေတရုတ်ပြည်ဘက်တင်ပို့လို့မရသလိုတရုတ်ဘက်ကတင်သွင်းတာလည်းမရှိတော့ကြောင်းပြောပါတယ်မူဆယ်ဒေတာကန်တူကလည်းနန်းခမ်းဘက်ကုန်ပစ္စည်းတင်ပို့တာပိတ်ပင်ထားတဲ့အခြေအနေကိုအခုလိုပြောပြပါဗျ
။မူဆယ်ကနေနန်းခမ်းကိုသွားမယ်ဆိုရင်ခုကဗန်ခမ်းနဲ့ပေါ့တရားနာမှာကိုပြီးမသွားခိုင်းဘူးဒီစက်ကစားဘက်ကပေါ့အရင်လိုကားနဲ့သွားပြီးတော့အဲတည်လာတဲ့ဥစ္စာတွေမျိုးတွေဆိုတော့ drum ပြီးမဖြတ်တော့ဘူးခင်ဗျ။နှစ်ရက်လောက်ရှိပြီခင်ဗျ
။လွန်ခဲ့တဲ့ရက်တွေကတော့ကချင်ပြည်နယ်ကံပိုက်တီဘက်ကတင်းရှောင်သွားတဲ့စစ်ကောင်စီတပ်သားတွေကိုတရုတ်ဘက်ကမူဆယ်မြို့မှာပြန်လွှဲပြောင်းပေးခဲ့တာရှိခဲ့တဲ့ကြောင့်မူဆယ်ဒေသခံကအခုလိုပြောပါတယ်
။တမြန်မီကညပေါ့။ကမ္ဘာကြီးကနေတရုတ်ကခုပြီးတော့ဒီနေဆက်ကိတ်ပေါက်မှာလာပြီးတော့လွှဲပေးတဲ့လူတွေအားလုံး300ကျော်လို့တော့ပြောတာပဲခင်ဗျ။300နဲ့အူလမ်းနေမှမင်းကိတ်ပေါက်ကနေလွှဲပေးတာ
။ဒီလ20ရက်နေ့က KIA နဲ့ပူးပေါင်းတပ်တွေကကချင်အထူးဒေသ1နယ်မြေကကံပိုက်တီမြို့ကိုသိမ်းယူခဲ့တာပါ။စစ်ကောင်စီကပြီးခဲ့တဲ့အပတ်အတွင်းကလည်းရှမ်းပြည်နယ်တောင်ပိုင်းရက်ဆောက်လန်းနဲ့ရိုင်းလင်းလဲချားလန်းကနေရှမ်းပြည်နယ်မြောက်ပိုင်းကိုကုန်ပစ္စည်းတွေတည်ယူတာပိတ်ခဲ့သလိုတန့်ရန်မိုင်းရဲဘက်ကကုန်ပစ္စည်းတွေတင်ပို့တာကိုလည်းပိတ်ပင်တာတွေရှိခဲ့ပါတယ်။အဓိကကတော့ DNL ထိန်းချုပ်ထားတဲ့မြို့တွေနဲ့ MNDA ကိုကန့်တပ်တွေထိန်းချုပ်ထားတဲ့လာရှိုးဘက်ကိုပိတ်ပင်ထားတာဖြစ်ပြီးလာရှိုးနဲ့မိုင်းရဲအကြားကဟိုရရွာမှာစစ်ကောင်စီနဲ့ MNDA အကြားစီးရဲတင်းမာမှုတွေမြင့်တက်နေပါတယ်။စစ်ကောင်စီကမိုင်းရဲဘက်ကနေတဆင့်လာရှိုးကိုပြန်ထိုးစစ်ဆင်မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ရန်ပီနယ်အတွင်းတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ။